ဖွဲ့စည်းပတ်ဝန်ပေးခဲ့ပြီးတာ6လပြည့်ပြီဖြစ်တဲ့အာဂရီလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ဟာပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့ကသတင်းထုတ်ပြန်ချက်တရကြေညာပါတယ်။အဲဒီသတင်းထုတ်ပြန်ချက်ထဲမှာ6လအတွင်းသူတို့စီရောက်လာတဲ့တိုင်စာရေးအတွက်အမျိုးအစားနဲ့သူတို့ရည်ရွယ်ဆောင်ရွက်ပြီးခဲ့တဲ့အရေးအတွက်စတာတွေဖော်ပြထားပါတယ်။ဒီကော်မရှင်စတင်ဖွဲ့စည်းစဉ်ကာလတုန်းကသတင်းမီဒီယာတွေကရောပြည်သူလူထုအများစုကြီးကပါအလုပ်ဖြစ်မဲ့ကော်မရှင်မဖြစ်နိုင်ဘူးလို့ဝေဖန်ခဲ့ကြပါတယ်။အခု6လတာလောက်ကဲဆောင်ရွက်ချက်တွေကိုကြည့်ရင်ဒီကော်မရှင်ဟာအာဂရီလိုက်စားမှုတပ်ဖြည့်ရေးအတွက်တကယ်စိတ်ချယုံကြည်ရတဲ့အဖွဲ့အစည်းအဖြစ်တွေ့မြင်ရပါပြီလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်
။တရင်ထုတ်ပြန်ချက်အရအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်တက်တန်း6လအတွင်း2014မတ်လ12ရက်နေ့ကနေဩဂုတ်လ22ရက်နေ့အထိတိုင်ကြားစာစုစုပေါင်း933ဆောင်ရခဲ့တယ်လို့ဆိုပါရတယ်။အဲ့ဒီအဆောင်900ကျော်ထဲမှာသက်မှတ်ချက်နဲ့ကိုက်ညီတာ3ဆောင်ပဲပါဝင်ပြီးစုံစမ်းစစ်ဆေးတရားစွဲဆိုနေပြီဖြစ်တယ်လို့ဖော်ပြထားပါရတယ်။ဒီအချက်ကိုကြည့်ရင်ကော်မရှင်ကအရေးယူနိုင်တာတိုင်စာအရေးအတွက်ရဲ့တရားခိုင်နှုန်းတောင်မရှိပါဘူးဆိုတာတွေ့မြင်နိုင်ပါတယ်။3.5ရာခိုင်နှုန်းပဲရှိပါတယ်။အလွန်နည်းတဲ့အရေးအတွက်ပါ။သတင်းထုတ်ပြန်ချက်ထဲမှာကျန်တဲ့တိုင်စာအားလုံးနီးပါးလောက်ကိုဘာကြောင့်အရေးယူဆောင်ရွက်ခြင်းမလုပ်ရတာလဲဆိုတာရှင်းထားပါသေးတယ်။ကော်မရှင်ကတိုင်စာတွေကိုစီစစ်တဲ့အခါတချို့ဟာအဓိကကြတဲ့ခိုင်လုံတဲ့အထောက်အထားအရေးကြီးတဲ့တည်တည်ခံချက်တွေမပါတာ။တိုင်ကြားသူရဲ့နာမည်နိုင်ငံသားစီစီရေးကပ်ပြားမိတ်ထူဆက်သွယ်ဖို့လိပ်စာဖုန်းနံပါတ်တွေမပါတဲ့ပြစ်စာသဘောဖြစ်နေတာတချို့ကိစ္စတွေကတော့တရားရုံးမှာတရားစွဲဆိုဖြေရှင်းရမှာတွေတချို့ကပုဂ္ဂိုလ်ရေးငွေပေးငွေယူကိစ္စအပေါ်မကျေနပ်လို့တိုင်တာတွေတချို့ဌာနဆိုင်ရာကအရေးယူထားပြီးဖြစ်ပေမဲ့ထောင်ဒဏ်မချတာကိုမကျေနပ်လို့တိုင်တာတချို့ဟာသက်ဆိုင်ရာဝင်ကြီးဌာနနဲ့ပြည်နယ်တိုင်းအစိုးရအဖွဲ့တွေကဖြေရှင်းပေးရမယ့်အုပ်ချုပ်ရေးဆိုင်ရာကိစ္စတွေဖြစ်နေတာကြောင့်လို့ရှင်းလင်းထားပါတယ်။ပြောရရင်ပြည်သူတွေဟာအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စီဘယ်လိုကိစ္စတွေတိုင်ရမယ်၊ဘယ်နည်းဘယ်ပုံတိုင်ရမယ်ဆိုတာမသိကြဘူးဆိုတဲ့သဘောတက်ရောက်ပါတယ်
။တိုင်ကြားစာတွေနဲ့ပတ်သက်ပြီးတော့လည်းသတင်းထုတ်ပြန်ချက်မှာအမျိုးအစားခွဲခြားပြထားပါသေးတယ်။အများဆုံးဟာအုပ်ချုပ်ရေးပိုင်းဆိုင်ရာကိုမကျေနပ်လို့တိုင်တာဖြစ်ပြီးစောင်ရင်140လောက်ရှိပါတယ်။ဒုတိယအများဆုံးကတော့နေရာကိစ္စဖြစ်ပြီးတတိယတရားစီရင်ရေးကိုတိုင်တာအဆောင်တရားနှိပါရှိတယ်လို့ဖော်ပြထားပါတယ်။သက်ဆိုင်ရာကော်မရှင်တာဝန်ရှိသူရှင်းပြချက်အရလက်ရှိအရေးယူထားတဲ့ဆိုတဲ့အမှုသုံးမှုမှာတရားစီရင်ရေးကနှစ်မှုဖြစ်ပြီးကြံတမှုကိုတော့သတင်းမထုတ်ပြန်သေးပါဘူး။ကော်မရှင်ရဲ့သတင်းထုတ်ပြန်ချက်တစ်ခုလုံးကိုခြုံငုံသုံးသပ်ရင်ကျေနပ်အားရစရာလုံးဝမရှိပါဘူး။မြန်မာနိုင်ငံလိုအာဂရီလိုက်စားမှုပြဿနာကြီးမားတဲ့နိုင်ငံတစ်နိုင်ငံအတွက်6လတာကာလအတွက်အမှုသေးလေးသုံးမှုလောက်ကိုပဲဖော်ထုတ်နိုင်ပြီးကျန်တာဒီဘာမှအရေးယူဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတာဟာကော်မရှင်အလုံးမဖြစ်ဘူးဆိုတဲ့အဓိပ္ပာယ်လည်းတွေ့ရောက်နေပါတယ်။ဒါဟာကော်မရှင်ဖွဲ့စည်းပုံကော်မရှင်အလုံးလုပ်ဖို့ပြဋ္ဌာန်းထားတဲ့ဥပဒေရဲ့ချွတ်ယင်အားနည်းချက်လို့လည်းပြောနိုင်ပါတယ်
။ဥပဒေအရကော်မရှင်ဥက္ကဋ္ဌကိုသမ္မတကခန့်ရပါတယ်။အခြားသောရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဥက္ကဋ္ဌတွေလိုပဲအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်သမ္မတဦးသိန်းစိန်ဟာစစ်ဘိုလ်ချုပ်ဟောင်းတယောက်ကိုပဲခန့်ထားခဲ့တာပါ။ဒါဟာစစ်ဘိုလ်ချုပ်ဟောင်းတွေလွှမ်းမိုးထားတဲ့အစိုးရအုပ်ချုပ်ရေးရန်နီယာကိုဘလောက်လွှမ်းမိုးနိုင်မလဲဆိုတာငကိုကလေးကပြည်သူတွေမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။နောက်ပြဿနာတစ်ခုကကော်မရှင်လှုပ်ထုတ်လုံနေပါ။ကော်မရှင်ဟာတိုင်ကြားစာကိုခြေပြုပြီးအလုပ်လုပ်တယ်လို့ဥပဒေမှာပြဋ္ဌာန်းထားပါတယ်။တိုင်ကြားစာဆိုရမှာရိုးရိုးတိုင်ကြားစာမျိုးလက်မခံပါဘူး။တိကျတဲ့တတ်တည်အထောက်အထားခိုင်လုံတဲ့တိုင်ကြားစာမျိုးဖြစ်ရမယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ရင်ရှေ့တန်းမှာတိုင်းရင်းသူလေးတွေအစိုးရစစ်သားတွေရဲ့အာဓမ္မပြုကျင့်ခံရရင်သွားပြီးတိုင်ရတဲ့အဖြစ်မျိုးနဲ့ခက်ဆင်ဆင်တူပါတယ်။သက်ဆိုင်ရာတရင်တပ်ဖွဲ့အရာရှိတွေကလာတိုင်းသူကာယကံရှင်ဒါမှမဟုတ်ဆွေမျိုးသားချင်းတွေကိုအာဓမ္မပြုကျင့်သူဘယ်သူလဲ။နာမည်ဘယ်လိုခေါ်လဲ။ဘယ်တရင်တက်ခွဲကလဲ။ကိုပိုင်နံပါတ်ဘယ်လောက်လဲ။ဘယ်အချိန်ကလဲ။ဘယ်နားမှာဘယ်လိုအာဓမ္မပြုကျင့်တာလဲ။တက်တည်ဘယ်သူရှိတယ်လဲ။စသဖြင့်တတိအထောက်အထားခိုင်ခိုင်လုံလုံရှိမရှိမေးပုံမျိုးလို့ဖြစ်နေပါတယ်။ဒါမျိုးအလုံးမဖြစ်နိုင်ပါဘူး။တကယ်လို့သာကာယကံရှင်တယောက်ယောက်စီမှာတိကျခိုင်လုံလွန်းတဲ့တတိအထောက်အထားတွေရှိရင်အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စီကိုတော့တိုင်ဖို့လိုမှာမဟုတ်ပါဘူး။ Yes ခန့်မှာတိုင်ပြီးအမှုဖွင့်လိုက်ရင်ပြီးတာပါပဲ။တကယ်တော့မြန်မာနိုင်ငံကကော်မရှင်အနေနဲ့အင်အားစုံရုံးဖွဲ့စည်းထားတဲ့အဖွဲ့အစည်းတည်းရဲ့ဆိုတာမျိုးထက်အာဂတိလိုက်စားမှုကိုတကယ်တိုက်ဖြတ်ချင်ရင်နိုင်ငံတကာပုံစံဖြစ်ဖို့လိုပါတယ်။တိုင်ကြားတည်ပေးသူမရှိတဲ့အတိုင်းအာဂရီလိုက်စားမှုဖြစ်တယ်လို့မတင်ခါရဘူးဆိုတာနဲ့ဝေရောက်စုံစမ်းစစ်ဆေးတာမျိုးလုပ်ဖို့လိုပါတယ်။လုပ်ခွင့်ရဖို့လိုပါတယ်။ အင်္ဂလိပ်လိုက်စားမှုတွေနဲ့ပတ်သက်ပြီးပြည်သူတွေသတင်းပေးခြင်းလာအောင်ပူးပေါင်းဆောင်ရွက်လာအောင်နှီးမျိုးစုံနဲ့စီရင်ရပါမယ်။သတင်းပေးသူတွေတစုံတရာအနှောက်အယှက်မဖြစ်ရအောင်လျှို့ဝှက်ပေးထားတာအကာအကွယ်ပေးတာမျိုးလုပ်ကြရပါမယ်
။တကယ်တော့အင်္ဂလိပ်လိုက်စားမှုဆိုတာဟာတရားရုံးမှာငွေ50ဘိန်လက်ပြူတာလောက်ကိုခေါ်တာမဟုတ်ပါဘူး။နိုင်ငံတော်အဆင့်စီမံကိန်းကြီးတွေကနေဒေါ်လာ3နဲ့ချီအင်္ဂလိပ်လိုက်စားတာ၊တင်တာကိစ္စတွေမှာအင်္ဂလိပ်လိုက်စားတာ၊လက်နဲ့ဝယ်ယူရေးလိုဝယ်ယူရေးကိစ္စတွေမှာအင်္ဂလိပ်လိုက်စားတာသာသဖြင့်အများကြီးရှိသလိုဖော်ထုတ်ရတာတွေကလည်းအလွန်အန္တရာယ်ကြီးနိုင်ပါတယ်။အခုဖြစ်နေပုံကအာဂရီလိုက်စားမှုတပ်ဖြည့်ကော်မရှင်လို့ဆိုင်းဖို့အကြီးကြီးတက်ထားပေမဲ့တကယ်တကယ်ဝန်ကြီးဌာနတစ်ခုလောက်ရဲ့တိုင်စာလက်ခံရာဌာနလေးအဖြစ်ဖြစ်နေပါကြောင်းသုံးသပ်ကြေညာလိုက်ရပါမယ်။